Kami ro taro tan shin do winyin do hi nama to mya nai amen pya thakin di tin lo ni shi ba se chala so do mi ko mon ma pon do February la 9 ye ni ha phin sin akata ye pwe ni phit par de thi February la 9 ye ni twe chan lo pha cha bi ran naw thau shu bo twe pe tha de chan bai ka ro tam mar ku khan 6 khan ye တက်ကနေ6ဖြစ်တဲ့သခင်ယေရှုကိုနာဇရက်မြို့ကလက်မခံခြင်းဆိုတဲ့အကြောင်းကိုကျွန်တော်တို့ထောက်ရှုစဉ်းစားကြမယ်။ကိုရောသည်ထိုအရာမှထွက်ခွာတော်မူ၍မိမိ၏နေရင်းမြို့သို့ကြွလာတော်မူ၏။တပည့်တော်တို့သည်လည်းကိုရော၏နောက်တော်မှလိုက်ပါလာကြ၏။ဥပုံနေ၌ကိုရောသည်တရားစရာတွင်ဟောပြောသွန်သင်တော်မူ၏။များစွာသောသူတို့သည်ကိုရော၏သွန်သင်ချက်ကိုကြားကြသောအခါအလွန်အံ့ဩကြ၏သူတို့ကသူသည်ဤပညာအလုံးစုံကိုဘယ်ကရသနည်းသူရရှိထားသောဉာဏ်ပညာသည်မည်သည့်အရာဖြစ်သနည်းသူ၏လက်ဖြင့်အံ့ဩရာအမှုများကိုမိကဲ့သို့ပြုနိုင်သနည်းသူသည်လက်သမားဤသားမာရိယာဤသားဖြစ်၍ယာကုပ်ဇူးဇေဂျိုးဇက်ဂျူဒာနှင့်စီမုန်တို့၏အကိုမဟုတ်တလောသူ၏နှမများသည်လည်းဤအရာမှငါတို့နှင့်တူရှိကြသည်မဟုတ်လောဟုဆိုကြ၍ကိုရော၏ကိုရောကိုလက်မခံကြချေခင်ဇူးကလည်းပရောဖက်သည်မိမိ၏မြို့မိမိ၏အိမ်နှင့်မိမိ၏ဆွေမျိုးရှိရာမှတပါအခြားသောအရာ၌ဂုံတေရှိ၏ဟုသူတို့အားမိတ်တော်မူ၏ကိုရောသည်မချမ်းမာသောသူအနေငယ်တို့အပေါ်တွင်လက်တော်ကိုတင်၍ပျောက်ကင်းချမ်းသာစေခြင်းမှတပါထိုရ၌မိသည့်တကိုယ်လက္ခဏာကိုမျှပြတော်မူမူကိုရောသည်ထိုသူတို့၏ယုံကြည်ခြင်းကင်းမဲ့မှုကိုအံ့ဩတော်မူ၏ထို့ကြောင့်ကိုရောသည်အနည်းနာတွင်ရှိသောရွာများတွင်ဆက်လေ၍သွန်သင်တော်မူလေ၏။ဤဒီကယေရှုသခင်ဝန်မြတ်သောဧဝံဂေလိတရားတော်ဖြစ်သည်ခြေလာစွာသောညီကိုမောင်နှမအပေါင်းတို့သခင်ဇူဟာမိမိရဲ့မွေးရထာနေပေါ်လေမွေးတဲ့နေရာနဲ့အင်မတန်မှအချိန်ကြာကြာကြီးကိုဝေးကွာသွားပြီတဲ့နောက်ဘုချိုလို့ရှင်သူရဲ့မွေးရထာနေနာဇရဲကိုပြန်သွားတဲ့အခါတဲ့ကလည်းပဲအရင်တော့ကလေးပေါ့လေမွေးကားဆိုတော့ခုတော့တဲ့ရွေရလာတဲ့ခါကျတော့အချိန်မှပြန်ရောက်သွားတာပေါ့ဆိုတော့ပြန်ရောက်သွားတဲ့ခါကျတော့ကသူ့ရဲ့ရွာသားတွေချင်းနေဟာသူ့ရဲ့ပြောင်းလဲမှုကိုသူတို့ဟာမခံမှန်းဘူးသူကလှေနံဓာတ်ထစ်လို့ပဲဒီလိုပဲဖြစ်မှာပဲဒီလိုဟာဒီမှာနေလို့ဒီလိုနေခဲ့တော့ကဒီလိုပဲဖြစ်မှာပဲတင်သို့တော်သခင်ယေရှုရဲ့အသက်ရွယ်ကြီးရင်လာသလိုပါဝါတကူဒါလည်းပဲပေါ်လွင်ထင်ရှားလာပြီတဲ့နောက်ဖျားရဲ့တကူတော်တွေကိုပြတ်သက်နိုင်ပြတ်သက်နေပြီဆိုတာလည်းပဲသူတွေမသိအရင်တော့အတိုင်းပဲထင်ကြတော့အဲ့လိုဖြစ်တဲ့အခါကျတော့ရွာကိုပြန်ရောက်တဲ့အခါမှာသူတို့သခင်ဇူးရဲ့ပြောတာဆိုတာပြီသူတို့အံ့ဩကြပညာလုံးစုံဘယ်ကရပါသလဲသူရရှိထားသောပညာသည်မည်သည့်အရာဖြစ်သည်။သူ၏လက်ဖြင့်အံ့ဖွယ်ရာမှုများကိုမိခဲ့သို့ပြုနိုင်သည်။စသဖြင့်မေကွန်ပေါင်းမြောက်များစွာသူ့ရဲ့ခေါင်းထဲမှာထွက်ပေါ်လာ။နော်အဲ့ဒီမေကွန်ပေါင်းမြောက်များစွာရဲ့နှစ်ဆက်နွယ်ပြီးတဲ့နောက်အထင်မကြီးစရာပေါ့လေ။ထင်သေးတဲ့အဖြေတွေလည်းပဲထွက်လာ။ဗာလေဟာဒီလူဟာမာရိယရဲ့သားမဟုတ်လားယာကုပ်ဂျိုးဆက်ဂျူဒာတို့ရဲ့စီမုန်တို့ရဲ့ညီကိုတော်တယောက်မဟုတ်လားသူရဲ့အမတ်ညီမတွေစသဖြင့်ဝန်ခွဲတွေဟာဖြင့်ဒီရမှာပဲသူနဲ့အတူတူနေကြတာပဲမဟုတ်လားဆိုဒီလူဟာထူးဆန်းလိုက်လာပေါ့လေသူတို့အဖြစ်ထုတ်လို့မရဘူးအဖြစ်ထုတ်လို့မရတာထက်သူတို့ကအထင်မကြီးဘူးပေါ့နော်သူတခင်စုကိုအထင်မကြီးဘူးပေါ့မယုံကြည်ဘူးလို့ပြောအောင်ဒါကြောင့်သခင်ယေရှုကဒီလိုမျိုးသူ့ကိုတိတ်တိတ် တုတ်ပြန်မှုကိုဘယ်လိုပြန်ပြီးတော့နောက်ပြောတယ်လဲဆိုတော့က prophet ဒီမိမိရဲ့မြို့မိမိရဲ့အိမ်နဲ့မိမိရဲ့ဆွေမျိုးရှိရာမှတ်တပါအခြားသောအရာ၌ဂုံတည်ရှိ၏လို့သူတို့ပြန်ပြောတယ်ဒါတကယ်လူသားတွေလူပေါင်းဖွဲ့စည်းမှာဖြစ်လေဖြစ်တာရှိတဲ့အရာလည်းပဲဖြစ်ပါတယ်မိသားစုတွေယဉ်နေမှုဟာယဉ်နေမှုဟာလူအထင်သေးစေတာလူကိုအထင်သေးလိုက်တာနဲ့တပြိုင်တည်းပဲသူစီကရနိုင်တဲ့အကျိုးတွေအားလုံးချုံရှုံသွားရတော့တာပဲဆိုတဲ့သဘောလေးရှိဒီတဲ့ကြောင့်သခင်စုဟာလူတချို့ကိုပဲလက်တင်ပြီးတဲ့နောက်ယောဂပျောက်ကင်းစေတခြားကြီးကြီးမားမားတကူလက္ခဏာတွေကိုမပြတ်ခဲ့ဘူးဆိုတာတွေ့ရဆိုတော့လည်းပဲအဲ့လိုအယုံကြည်မရှိတဲ့ပုဂ္ဂိုလ်တွေသူကထားခဲ့ပြီးတဲ့နောက်အခန်းငယ်6မှာကိုရောသည်သူတို့ရဲ့ယုံကြည်ခြင်းကင်းမဲ့မှုကိုအံ့ဩကြတယ်။ဒါကြောင့်လည်းပဲကိုရောဟာအနည်းနာတွင်ရှိသောရွာများတွင်ဆက်လက်၍တုံ့တင်တော်မူတယ်ဆိုတော့တွေ့တယ်။ဆိုတော့ဒီနေ့ကျွန်တော်တို့အထူးစဉ်းစားရမှာကတော့ယုံကြည်ခြင်းပဲပြောရမှာပေါ့။ယုံကြည်ခြင်းရဲ့အတိတ်နဲ့ပေါ်မူတည်ပြတဲ့နောက်အကျိုးသက်ရောက်မှုကျွန်တော်တို့ခံစားရတယ်ဆိုတာကိုပဲဖြစ်ပါတယ်။မနေ့ကဖတ်သွားတဲ့အေဝံဂေလိကျမ်းစာလည်းဒီတိုင်းပါပဲ။ဆန္ဒနဲ့တသွေးသွန်တာဆွဲတဲ့ပုဂ္ဂိုလ်အမျိုးသမီးဟာအခင်စုရဲ့ဝုလုံလေးကိုထိလိုက်လို့ရှင်တော့ငါယောဂအားလုံးပျောက်မှာပဲဆိုတဲ့ယုံကြည်ခြင်းနဲ့ထိလိုက်တာအခင်စုတကူထွက်သွားတယ်သူယောဂပျောက်သွားတယ်တပြိတော့ကြီးကိုမေးတယ်ငါဝုလုံကိုဘလို့တို့ထိတယ်ဟာကိုတော့လူထောင်သောင်းနဲ့တွားလာပြီးတဲ့နောက်ကိုရောရဲ့သင်္ကန်းကိုထိတို့တဲ့လူအများကြီးပေါ်လို့ပြောမှာသို့တော့မတူဘူးလူစုလူဝေးကြီးတွေတို့တဲ့ထိတွေ့ချင်းသည်ဟိုလူတွေကရည်ရွယ်ချက်မရှိဘူးတွားရင်းလိုင်းနဲ့ပို့မိတာထိမိတာပေါ့သို့တော်ဒီ72နှစ်တာသွေးသွန်တာဆွဲတဲ့အမျိုးသမီးအားတကယ်ရည်ရွယ်ချက်ရှိရှိစိတ်ပါကိုယ်ပါနဲ့အဲ့ဒါပဲကျွန်တော်တို့တွေဆုတောင်းတဲ့အခါမှာအဲ့ဒါပဲတကယ်ကိုလေးလေးနက်နက်ဆုတောင်းရင်တကယ်ကိုထိရောက်သောအကျိုးသေးရမှုရှိတယ်ဒါကိုထပ်မံပြတဲ့နောက်ဘာသူတွေကိုပြောပြချင်တာအဲ့ဒါပါဒါကြောင့်ဖျားရဲ့နာမတော်ကိုတပ်ပြီးတော့ရေတောက်ပါဖျားရဲ့နာမတော်ကိုတပ်ပြီးတော့အစာစားပါဖျားရဲ့နာမတော်ကိုတပ်ပြီးသူ့ကိုအာယုံပြုတ်ပြီးတော့တစ်ခုခုလှုပ်လိုက်ရင်ထူးခြားတယ်တာမန်စားတာနဲ့ပွားတာနဲ့လှုပ်တာနဲ့စားလို့ရှိရင်အများကြီးထူးခြားမှုရှိတယ်ဆိုထပ်မံပြောချင်ပါတယ်လို့နောက်ကိရိပရမတ်ဖြစ်ပေါ်လေဒါတော့ဒီဆက်ပြီးတော့ဒီကျမ်းစာနဲ့ဒီအခြေခံပြီးစဉ်းစားတဲ့ခံကြတော့ပထမတစ်ချက်ဘာလဲဆိုတော့လက်ခံခြင်းပေါ့လေ appreciate တို့လက်ခံတာတို့အတိအမှတ်ပြုခြင်းဟာလူကိုခွန်အားဖြစ်စေတယ်ဘယ်သူ့ကိုပဲဖြစ်ဖြစ်အတိအမှတ်ပြုတဲ့လက်ခံလို့ရှိရင်သူ့အတွက်အင်မတန်အားရှိစေတယ်ကျွန်တော်တို့လည်းဒီလိုပဲသူများတွေကိုယ့်ကိုလက်ခံတယ်နော်အတိအမှတ်ပြုတယ်အားရှိတယ်ဒါလက်ခံခြင်းအတိအမှတ်ပြုခြင်းရဲ့အကျိုးပေါ့လေဆိုငင်းပယ်ခြင်းအတိအမှတ်မပြုခြင်းရဲ့အကျိုးသက်ရောက်မှုဟာစိတ်တကြစိတ်ပြည့်စေတော့ကျိုးသက်ရောက်မှုရှိစေတယ်ကိုယ်ပဲပြည့်စေသူမဟုတ်သူများကိုပဲဖြစ်ဖြစ်ပါဒီနေ့သခင်စုတွေ့ကြုံရတဲ့တွေ့ကြုံမိမိရဲ့ဒေတာကလူတွေရဲ့တန်တရားနဲ့ရင်းပယ်ခြင်းကိုခံခဲ့ရတာရက်လာကတော့သခင်စုကတော့ရင်းချက်ပြီးတဲ့နောက်ဖျားဖြစ်တဲ့ခံကြတော့သူကတော့ဘာမှတော့မခံစားရဘူးပေါ့ခံစားရတာကတော့ခုနမယုံကြည်တဲ့သူတွေပဲခံစားငင်းပယ်တဲ့သူတွေအတွက်များစွာသောအခွင့်အရေးလှည့်လို့ဆုံးရှုံးမှုရပါမိမိရဲ့နေရာမှာအံ့ဖွယ်ရာမလုပ်ခဲ့တဲ့အကြောင်းကိုသခင်ဆုပြောတယ်ငင်းပယ်တဲ့သူလက်မခံတဲ့သူမယုံကြည်တဲ့သူတွေအတွက်အံ့ဖွယ်ရာဟာဘယ်တော့မှမဖြစ်လာနိုင်ဘူးဆိုတာကိုသင်ခန်းစာပေးတာဖြစ်ပါတယ်ယုံကြည်တယ်ဆိုတာတောင်းမှပဲသွေးတိုးစမ်းတဲ့ယုံကြည်ခြင်းမျိုးမဟုတ်မဖြစ်စေရဘူးတကယ့်ကိုလေးလေးနက်နက်ယုံကြည်ခြင်းဖြစ်ရမယ်တချို့လူတွေကယုံတာပေါ့ဘယ်လိုပြောလဲဆိုတော့တချို့လူတွေကြတော့ကသွေးတိုးစမ်းတယ်ပဲပြောမလားမယုံတဲ့ယုံလေးနဲ့လှုပ်တာတွေတွေ့တယ်ဥပမာအဖြစ်ပြောအောင်ဆိုလို့ရှင်ငါဒီယောဂပျောက်မယ်ဆိုလို့ရှင်ငါယုံမယ်အဲ့ဒါလိုပြောကြတယ်ပေါ့ငါဒီယောဂကိုပျောက်မယ်ဆိုလို့ရှင်ငါဖျားယုံဆောက်မယ်ငါလှူမယ်ဒီယောဂပျောက်လို့ရှင်ငါဒါပါလို့အဲ့ဒါလိုချင်းနေတဲ့အပေါ်မူတည်ပြီးတော့တွေ့ယုံကြည်ခြင်းကအဲ့လိုခံထားရတယ်ပေါ့သို့တော်လည်းပဲအဲ့ဒါလိုတော့တိတ်တော့မဖြစ်တင်ဘူးနော် ငါယောဂပြောက်လို့ငါယုံကြည်တာထက်ငါယုံကြည်လို့ငါယောဂပြောက်တယ်ဆိုတဲ့သဘောဖြစ်ရမှာဖြစ်တယ်ချက်ပြီးစဉ်းစားစစ်ချက်မှာလေလို့ယုံကြည်ခြင်းကအရင်လာရမှာဒုတိယတစ်ချက်အနေနဲ့ကဘာလဲဆိုတော့ငင်းပယ်ခြင်းတွေကိုသခင်ယေရှုဘယ်လိုတုတ်ပြန်တယ်လဲပေါ့သခင်ယေရှုဟာဘယ်သူကဘယ်လိုပဲငင်းပယ်ငင်းပယ်သူ့ရဲ့ခံယူချက်ဟာရှိပြီးသားပဲ
My food is to do the will of Him who sent me and complete His work. သခင်ယေရှုဟာတမာကူအခန်းကြီး6ခန်းငယ်6မှာပြောထားတဲ့အတိုင်းသူ့ကိုမယုံကြည်တဲ့သူတွေထားခဲ့ပြတဲ့နောက်အနီးနားမှာရှိသောယွာများတွင်လှည့်လည်၍သုံးသင်တော်မူ၏လို့ဆက်လက်ပြီးလှုပ်ရှားရှိတော်မူဆက်လက်လှုပ်သွားတဲ့သခင်ခရစ်တော်ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့တို့တွေကသခင်ယေရှုရဲ့ခံယူချက်အတိုင်းပဲငါ့ကိုစေလို့တော်သူ၏အလိုတော်ကိုဆောင်ရွက်ခြင်းနဲ့ သူ၏အမှုတော်ကိုပြည့်မြောက်စေခြင်းဒီငါရဲ့အစားအစာဖြစ်တယ်ဆိုတဲ့ခံယူချက်လည်းပဲကျွန်တော်တို့ဒီတိုင်းအားကြဖို့အတွက်အားလုံးကိုတိုက်တွန်းချင်ပါတယ်။